ဖြစ်မှန်တွေကိုလက်မခံဘဲညှင်းဆန်နေမယ်ဆိုရင်တော့ကမ္ဘာတစ်ဝှမ်းမှာဒီမိုကရေစီချုပ်ငြိမ်းလိမ့်မယ်လို့အမေရိကန်သမ္မတဟောင်းဘာရက်အိုဘားမားကသတိပေးပြောဆိုလိုက်ပါတယ်။အသားရောင်ခွဲခြားမှုဆန့်ကျင်ရေးသင်္ကေတပုဂ္ဂိုလ်ဖြစ်တဲ့နယ်ဆန်မန်ဒဲလာရဲ့နှစ်တရာပြည့်အမှတ်တရအခမ်းအနားတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့မှာမနေ့ကကျင်းပခဲ့ပြီးတော့အဲ့ဒီမှာသမ္မတဘာရက်အိုဘားမားကအခုလိုပြောခဲ့တာပါ။မနေ့ကတောင်အာဖရိကကအခမ်းအနားဟာအင်ပီရိုမှာရှင်နှစ်သမ္မတတန်တာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းသမ္မတဟောင်းဘာရက်အိုဘားမားရဲ့အထင်ရှားဆုံးလူလူနဲ့တွေ့ဆုံဟောပြောမှုလည်းဖြစ်ပါတယ်။အဖြစ်မှန်တွေကိုညှင်းပယ်နေတဲ့ကိစ္စကဒီမိုကရေစီကိုဆန့်ကျင်ရန်ရောက်တဲ့ဒီလိုမဖြစ်ရအောင်လွတ်လပ်တဲ့သတင်းမီဒီယာတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့လည်းသမ္မတအိုဘားမားကဆိုပါတယ်။ကွာလာလွန်ပူးနယ်ဆန်မန်ဒဲလာရဲ့မဆုံးမနစ်ကြိုးပမ်းမှုနဲ့မျှော်လင့်ချက်ကိုဒီမိုကရေစီလူလားသူတွေကဆန္ဒမူနာယူကြဖို့လူငယ်တွေကိုအတင်းလိုက်နာယုံကြည်အောင်မလုပ်ကြဘဲဝေဖန်သုံးသပ်အကဲဖြတ်တဲ့ပညာရပ်တွေကိုတင်ကြားပေးဖို့လည်းသမ္မတဟောင်းဘာရက်အိုဘားမားကတောင်အာဖရိကမှာပြောခဲ့တဲ့မနေ့ကမင်းကွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။